ရှန်ခရနေဆန်မှာပြီးခဲ့တဲ့မတ်လအတွင်းတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးတော့အခုချိန်ထိကြိုကြားကြိုကြားဆက်ပြီးတော့ဖြစ်ပွားနေပါတယ်။နေစဉ်ဤပါဒေသမတည်ငြိမ်မဲ့တဲ့တနက်တန်နေကြားနေရကြကြောင့်ရွာသူရွာသားတွေကနေအိမ်ကိုမပြန်ရဲကြသေးပါဘူး။ဒါအပြင်လက်နက်ကြီးအသုံးပြုတိုက်ခိုက်မှုတွေကလည်းခက်စိတ်စိတ်ဖြစ်လာတယ်လို့စစ်ဆောင်တွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါမယ်ရှင်။
ကရပီနယ်ဒေသအခေါ်ကင်းနီပြည်နယ်ဒီမော့ဆိုမြို့နယ်အရှိဘက်ချမ်းဒေါညီခုကျေးရွာအနီးကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ကင်းနီပူးပေါင်းတပ်ဖွဲ့တွေကြားအပီလ16ရက်နေ့ကစပြီးဒီကနေ့အထိနေ့စဉ်တိုက်ပွဲဖြစ်ပွားနေကြောင်းကင်းနီအမျိုးသားများကာကွယ်ရေးတပ် KNDF ကဒီကနေ့ညနေပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်ဒီမော့ဆိုဘော်လခဲဖဲခုံပင်လောင်စတဲ့မြို့နယ်တွေမှာတိုက်ပွဲဖြစ်ကြပြီးတိုက်ပွဲအတွင်းစစ်ကောင်စီကလေကြောင်းကနေပစ်ကူတက်ခိုက်မှုတွေနေ့စဉ်ဒီပါလှုပ်လာတယ်လို့ဆိုပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကအများအပြားထိခိုက်သေးဆုံးပြီးလက်နက်ခဲယမ်းတွေအများအများလည်းသိမ်းဆည်းရမိကြောင်း KNDF ကပုံနဲ့တကွလူမှုကွန်ရက်စာမျက်နှာတွေမှာထုတ်ပြန်ထားပါတယ် KNDF ထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းမှာကြီးကြီးမားမားတိုက်ပွဲမရှိပေမဲ့လည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေအသုံးပြုပြီးတောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
လည်းနေကြည့်တယ်တော့တာနေရတော့ပဲအစီအမရတော့မနေဘူးပဲကြောက်မှာပေါ့တော့တိုက်ပွဲတွေတော့စာမင်းတွေကျေးလာပါပြီစိတ်စိတ်လေးချင်တာမျိုးတွေတော့စိတ်မရှိတော့တယ်နဲ့လည်းနေကြည့်ပြတာတော့ခက်စိတ်စိတ်ပဲရှေ့ပစ်ချင်လာတော့ပူချတယ်အခုကလည်းနေကြည့်ရတော့ရှေ့ရောနှောင်းရောလို့ပဲပြီးနေတာ
အလားတူပဲပြီးခဲ့တဲ့မလကတိုက်ပွဲပြင်းထန်ခဲ့တဲ့ပင်လောင်းမြို့နယ်နမ်နင်းကျေးရွာတစ်ဝိုက်မှာအခုချိန်ထိတနက်တန်လေးကြားနေရတဲ့အကြောင်းစစ်ဆောင်ကူညီသူတဦးကပြောပါတယ
်အခြေအနေကငင်းတစ်ချက်မငင်းတစ်ချက်ပြင်းစိတ်မပြောင်းရဲကြလေးနေလို့လုံးမငင်းဘူးပြောရလဲတနက်တန်ကြားရှားလိုက်ဟိုကဖြစ်လိုက်နဲ့ပြန်ပြေးကြလေးလေငါတော့နည်းနည်းရစ်ချီတော့စိတ်အခြေအနေလိုဖြစ်နေတာပေါ့ဒီမှာတော့အဲ့တော့မူခေါင်းလေဆိုတော့ဒီကတော့နည်းနည်းအခက်အခဲရှိတာပေါ့
တပ်ပွဲအတွင်းမှာပါဝင်တက်ခိုက်ခဲ့တဲ့ဒီမော့ဆိုမျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတဦးကတော့ပြင်းထန်တဲ့ပစ်ခတ်မှုမျိုးမဟုတ်ဘဲတိုက်ပွဲငယ်လောက်ပဲအများအမ်းလို့လို့ဖြစ်ပွားနေတာလို့ပြောပါတယ
်။နည်းနည်းပါပါပြစ်ခတ်တာတော့ရှိတယ်ပေါ့နော်။ကြီးကြီးမားမားတော့မဖြစ်ဘူးပေါ့နော်။အဲ့လိုချင်းနေမှာရှိတယ်။အဲ့ချင်းပြစ်ခတ်လာတော့ဘယ်တော့ပဲရှိတယ်ပေါ့။သူကကိုယ့်ဖက်ကကိုယ့်ဖက်လက်သူမချော်မတဲ့တော့သူကလည်းကိုယ်လက်ချင်းမတိုးဘူးနော်။အဲ့နေထားရင်ဆိုင်တစ်ခါနဲ့တစ်ခါရင်ဆိုင်ရတာအလောက်ပဲရှိတယ်ပေါ့။အဖက်မှာဆိုတော့ဟိုများတော့ပေါ့နော်။သူတော့တောင်းစလုံးလို့အဖက်မှာလည်းအဲ့မှာဆိုတော့တုံးလေးနေရာလို့သူတို့လည်းနေရာကြီးထားတာပေါ့နော်
တိုက်ပွဲပြင်းထန်ခဲ့တဲ့နေရာတွေမှာစစ်ကောင်စီဘက်ကတုံးလေးနေရာလောက်တပ်ဆွဲထားပြီးစီရေးအခြေအနေတင်းမာနေစေဖြစ်တယ်လို့ဆိုပါတယ်တိုက်ပွဲကြောင့်ဖဲခုံမြို့နယ်နဲ့ပင်လောင်းမြို့နယ်အစတောင်မဲတင်လုံပြင်ပင်ပုံတောင်စလုံးမြောက်စလုံးကျေးရွာနဲ့နမ်နင်းကျေးရွာတို့ကလူဦးရေ6000တဲ့မနေအိုးအိမ်စွန့်ခွာဘေးလွယာကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ